Hamas တွေဖမ်းဆီးထားတဲ့တရားခံတွေစနေနေ့နောက်ဆုံးထားပြန်လှုပ်မပေးဘူးဆိုရင်အပြစ်ခတ်ရဲစဲကိုဖျက်ပစ်လိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်
I'm going to let that because that's Israel's decision, but as far as I'm concerned, if all of the hostages aren't returned by
Israel ga song che ya ma phit bi me tin naw tabor aya so yin naw sa ni 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 le 12 na yi naw song tha bi lo da za gan ni a long go pyan hlo ma pe bu so yin a pye khat ye sei ye go phyet pa lai da kaung ma de lo tamara trump ga mini ga be aim bureau ma tadin taw de go pyo kae da ba a pye khat ye sei tabor tun ni che go Israel ba ga phaw phyet de so re su swe che ne Hamas ri ga da za gan ni pyan hlo mae a season go sai ngan bi de naw tamara trump ga mhat chet pe kae da le phit ba de Hamas ri ba ga lo da za gan ni pyan le lut myaw phu twae a pye khat ye sei tabor tun ni che go le sa phu lu cha ဒီကနေ့ပဲတုံ့ပြန်ခဲ့တာပါသမ္မတထရမ့်ရဲ့မှတ်ချက်ကြောင့်အတိမ်းဆောင်မခံတဲ့အပြစ်ခတ်ရစေးသဘောတူညီချက်မှာရှုပ်ထွေးမှုတွေဖြစ်စေတယ်လို့လည်း Hamas အဖွဲ့အစင်းမြင့်အရာရှိက Reuters နဲ့ AFP သတင်းဌာနတွေကိုပြောလိုက်ပါတယ်အပြစ်ခတ်ရစေးသဘောတူညီမှုရခဲ့ပြီးနောက်ပိုင်းထောင်တောင်းချီတဲ့ပါလက်စတိုင်းတွေနေရပြန်နေကြပြီမဲ့ဂါဇာဒေသမြောက်ပိုင်းပြန်မဲ့သူတွေကိုတော့ Israel ကနှောင့်နှေးအောင်လုပ်နေတယ်ဆိုပြီးဒဇာဂန်တွေကိုနောက်ထပ်လွှတ်မပေးဖို့ Hamas တွေကမနေ့ကပဲကြေညာခဲ့တာဖြစ်ပါတယ်